ကမ္ဘာလူငယ်များ၏အခမ်းအနားအစီအစဉ်တစ်ခုဖြစ်နေပနမနိုင်ငံမှာရောက်ရှိနေတဲ့ကက်သလစ်သာသနာပိုင်းပိုယဟမင်ဂျီဖရန်စစ်ကအမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာတိုင်းကာကိုတစ်ခြားလုံးပြောဆိုနေတဲ့သမ္မတဒေါ်နယ်ထရန့်ပေါ်မှာဝေဖန်သွားပါတယ်။ဒီလိုအပြုအမူမျိုးဟာအရာအလုံးကိုပျက်စီးစေသလိုလူ့အဖွဲ့အစည်းမှာခွဲခြားဆက်ဆံပြီးတော့ပြဿနာတွေကိုလည်းခွဲခြားဆက်ဆံဖြေရှင်းနိုင်တယ်လို့လူတွေကြားမှာထင်မြင်ယူဆသွားနိုင်တဲ့မမြင်နိုင်တဲ့ဒတိုင်းတစ်ခုတိဆောက်ရာရောက်ကြောင်းနဲ့မိန့်ကြားသွားပါတယ်။လူဖွဲ့ကြီးနဲ့လူဖို့အတိုင်းဝိုင်းနေကြမှာဒီလိုလောက်ရက်တွေကိုစောရကတက်တာအပေါ့ချတာကလွဲလို့ဘာမှမလုပ်ဖဲနဲ့ထားရမယ်ဆိုရင်တော့သဘောထားကွဲပြားမှုတွေအပြစ်တင်တာတွေချုံချပြစ်တင်တာတွေလို့မကောင်းတဲ့တန်တရားတွေမှာရုံထွက်နိုင်မှာမဟုတ်ကြောင်းလည်းသတိပေးသွားပါရစေ။ပနမနိုင်ငံမှာရောက်နေတဲ့ပုံရဟန်မင်းကြီးကဒီနေ့မှာတော့၄ရက်မြောက်နေ့ဖြစ်တဲ့ရာစုနှစ်ပေါင်းများစွာတက်တန်းရှိပြီဖြစ်တဲ့စိန့်မယ်ရီကက်သီဒရယ်ကျောင်းတော်မှာဝိကျူဆူတောင်းပွဲကျင်းပခဲ့ပါရစေ။ဒီနေ့မှာပဲဆန်ဟိုစီကျန်းစာတင်ကျောင်းကအစာတင်စာဖုံးတော်ကြီးတွေနဲ့ပိုယဟန်မင်းကြီးတွေ့ဆုံဖို့လည်းစီစဉ်ထားပါသေး။တွေ့ဆုံခြင်းမှာလူငယ်တွေရဟန်းပါဝင်တဲ့အရေးအတွက်ကြားဆင်းလာတဲ့ကိစ္စအကြောင်းရင်းတွေကိုပိုယဟန်မင်းကြီးကမင်ကြားမယ်လို့လည်းမျှော်လင့်ရပါသေး။ဒီနောက်မှာတော့ဗနာမနိုင်ငံဂိုင်းကျုပ်ဆရာတော်ဟိုစီဒိုမင်ဂိုအယ်လဝါနဲ့အတူကမ္ဘာလူငယ်များနဲ့အခမ်းအနားတက်ရောက်လာတဲ့လူငယ်၁၀ဦးနဲ့လည်းနေ့လယ်စာအတူဆောက်ဖို့စီစဉ်ထားပါသေး။မနေ့ကတော့ပုံရဟန်းမင်းကြီးကလူငယ်ထင်းထင်းရေးစခန်းတစ်ခုကိုတွားရောက်လဲပတ်ခဲ့တဲ့အတွက်ထင်းထင်းခြံလူငယ်တွေနဲ့ကမ္ဘာလူငယ်များနေ့မှာဆင်နွှဲခွင့်ရခဲ့တာပါထင်းထင်းခြံလူငယ်တွေတဲက၅ဦးဟာပုံရမဲအဟမ်းမင်းကြီးစီမှာအားသက်ရှိခဲ့ပါတယ်လူတိုင်းဝိုင်းကလူတွေကိုလူစိုးလူကောင်းအပြစ်ရှိသူအပြစ်ကင်းသူအဖြစ်နဲ့တတ်မှတ်ပြထန်းထားတဲ့ပုံမှာစိတ်မကောင်းဖြစ်ရကြောင်းနဲ့လူတိုင်းဝိုင်းအနေနဲ့လူတွေကိုပြောင်းလဲခွင့်ရအောင်လို့အခွင့်အလမ်းတွေဖန်တီးပေးဖို့လိုအပ်ကြောင်းလဲလူငယ်ထင်းထင်းရေးစခန်းမှာရောက်ရှိနေစီမှာပုံရဟန်းမင်းကြီးကမိန့်ကြားသွားပါတယ်ရှင်